အမေရိကန်စစ်တော်ရွေးကောက်ပွဲတွေကိုချီးကျူးနေအင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပြီးဒီရွေးကောက်ပွဲဟာဆိုရင်သမ္မတဒေါ်နယ်ထရန့်ပေါ်လူလူထောက်ခံမှုဘယ်လောက်ရှိမရှိဆိုတာအဆုံးအဖြတ်ပေးမဲ့သမ္မတတက်တန်းကြားကာလအခြေအနေလည်းဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲရလဒ်တွေဟာအမေရိကန်နိုင်ငံရေးရဲ့အာဏာချင်းခွင့်ရှာပြောင်းမှုဖြစ်စေနိုင်တယ်လို့သမ္မတထရန့်ရဲ့ကြံနေသေးတဲ့သမ္မတတက်တန်းနှစ်နှစ်အတွက်အကြောင်းအလဲတွေလည်းဖြစ်လာနိုင်ပါတယ်။ VOA သတင်းထောက်ဂျင်မလုံရေးသားပေးပို့တဲ့သတင်းကိုကိုသားညွန်ကပြောပြထားပါတယ်ရှင်။
အမေရိကန်ထက်လွတ်တော်မှာ Republican Party ဆက်ပြီးတော့ထိန်းချုပ်နိုင်အောင်လို့သမ္မတ Donald Trump ကမဲဆွယ်စည်းရုံးပွဲတွေမှာစည်းရုံးဟောပြောခဲ့ရတယ်။ Tennessee ပြည်နယ်ကမဲဆွယ်ပွဲတစ်ခုမှာတော့လူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump ကဒီမိုကရက်တွေကိုပြစ်တင်ဝေဖန်သွားပါတယ
်။ Democrats want to invite caravan after caravan of
the ရာမဝင်နိုင်ငံသားရွှေပြောင်းလာတဲ့လူအုပ်ကြီးကျွန်တော်တို့တိုက်ပြီးတဲ့အလုံးရင်းဝင်လာမှာကိုဒီမိုကရက်တွေကကြိုးစိုးနေတာပါ။ကျွန်တော်ကတော့အဲ့ဒီလိုမဟုတ်ပါဘူး။ဘယ်တိုင်းဒီကမှသူတို့နယ်ဆက်စည်းကိုဖျက်ဆီးဝင်မပေးနိုင်ပါဘူးဒါဟာကျူးကျော်တာပါသူတို့ဘလို့ပြောပြောကျွန်တော်ဂီးမဆိုင်ပါဘူးတည်င်းလိန်တွေဘလို့ပဲပြောပြောကျွန်တော်ဂီးမဆိုင်ဘူးဒါဟာကျွန်တော်တို့တိုင်းဒီကိုကျူးကျော်လာတာပ
ါသမထရမ့်တိုင်ငယ်သမလုခဲ့တဲ့သမဟောင်ဘရက်ဥပမာဟာဒီမိုကရက်ရွေးကောက်ပွဲစီရင်ရေးတွေမှာအင်တိုက်အားတိုက်ပါဝင်ဆောင်နေသူတူဖြစ်ပါတယ်အီလီနိုယ်စ်ပြည်နယ်စီရင်ရေးပွဲတစ်ခုမှာလူတွေမဲသွားပေးကြဖို့သူကတိုက်တွန်းခဲ့ပါတယ
် When you vote Illinois,You can reject that kind of policy.
ဤလိုက်ဒီလိုခင်ဗျားတို့မဲသွားဖြစ်ခြင်းအပြင်အခုရှိတဲ့နိုင်ငံရေးမျိုးကိုပယ်ဖြတ်နိုင်ပါလိမ့်မယ်။နိုင်ငံရေးလုပ်ငန်းရှင်မှာခင်ဗျားတို့ပါဝင်ခြင်းအပြင်မမှန်ကန်တဲ့လုပ်ရက်တွေကိုထောက်ပြနိုင်ပါတယ်။မဲသွားပေးခြင်းအပြင်ကြောက်ရွံ့မှုအစားမျှော်လင့်ချက်ကိုရွေးနိုင်ပါတယ
်။လက်တလုံးပါရင်ကျူတင်မဲဆန္ဒပေးမှုနှုန်းအတော်များနေပြီးတော့ပါတီနဲ့စလုံးကမဲဆန္ဒရှင်တွေထွက်ပြီးတော့မဲပေးနေကြပါတယ်။အခုရွေးကောက်ပွဲဟာသမ္မတထရန့်ပေါ်မှာလူလူဆန္ဒခံယူတဲ့သဘောဖြစ်နေတယ်လို့Brookings ကသူတည်တည် John Hodak ကပြောပါတယ
် This is the president who wants this midterm to
သမဂ္ဂရင်းကလည်းဒီယူကောက်ပွဲဟာသူ့ပေါ်မှာလူသဘောရဆန္ဒခံရပွဲသဘောဖြစ်စေချင်ပုံရတယ်သူ့ပေါ်လူလူထောက်ခံမှုလူကြိုက်ညစ်တက်မှုတွေဟာ Republican Party ကိုအနိုင်ရလိမ့်မယ်လို့သမဂ္ဂယူဆနေပုံရတယ်လို့ John Hodak ကပြောတော့တာပါ Bipartisan Policy Center ကသူတည်တည် John Fortier ကတော့သမ္မတ Trump ကအခုပွဲမှာဒီမိုကရက်တွေနဲ့တင်ရှင်ပြိုင်နေရတာမဟုတ်ဘဲねအမေရိကန်ရဲ့နိုင်ငံရေးသမိုင်းကိုပါရင်ဆိုင်နေရတာလို့ဆိုပါတယ်
။ Well the big picture is that midterm elections go against
ခုလိုချုံကြည့်ရင်ခုလွတ်တော်ရွေးကောက်ပွဲဟာသက္ကရာရဲ့ Republican Party အတွက်ကဲဆန်းကျက်ဖြစ်ပါတယ်။ဒီမိုကရက်တွေဟာအောက်လွတ်တော်မှာရောပြည်နယ်အုပ်ချုပ်ရေးမှုနေရာတွေပြည်နယ်လွတ်တော်တွေမှာပါအတော်လေးအနိုင်ရပါလိမ့်မယ
်။သမိုင်းကြောင်းရဆိုရင်တော့ဂျာကာလာရွေးကောက်ပွဲတွေမှာ Republican ထောက်ခံတဲ့မေကပို့ပြီးတော့အခိုင်အမာရှိပါတယ်။ဒါကြောင့်လည်းဒီမိုကရက်တီအနေနဲ့သူ့ကိုထောက်ခံသူတွေမဲထွက်ပေးကြဖို့ဆိုတာဖိအားဖြစ်လာတယ်လို့ရွေးကောက်ပွဲစစ်တမ်းပြုစုတဲ့ Gallup Pooling က Frank Newport ကပြောပါတယ
် Under the expectation that Republican voters typically are more likely to turn out
Republican ထောက်ခံသူတွေရွေးကောက်ပွဲမှာမဲထွက်ပေးလို့ရှိကြတော့ Democratic Party အနေနဲ့သူ့ထောက်ခံသူတွေကိုမဲထွက်ပေးကြဖို့လုံနိုင်မလားဆိုတာကြည့်ရပါလိမ့်မယ
်ဒါကြောင့်လည်းအောက်လွှတ်တော်မှာဒီမိုကရက်တီချုပ်ကန်နိုင်ဖို့ဆိုရင်တော့အခုရွေးကောက်ပွဲမှာမဲဆန္ဒပေးသူတွေများများလာကြဖို့အရေးကြီးလိမ့်မယ်လို့တပ်ဝေးအဖွဲ့ရဲ့သူတည်တည် Jim Kessler ကပြောပါတယ
် The House has been a rubber stamp for the Trump agenda. It will no longer be a rubber stamp.
အခုကသမ္မတဆန်လုပ်ချင်နေတာတွေကိုအောက်လွှတ်တော်ကလုပ်နေရတယ်လို့ဖြစ်နေပါတယ်။ဒါမျိုးဆက်မဖြစ်နိုင်တော့ပါဘူး။ဘယ်ကိစ္စမဆိုပါတီကြီးမရဲ့စလုံးရဲ့အခြေခံနဲ့လောရပါလိမ့်မယ်
။လက်တလောခမန်းချက်တွေရဆိုရင်တော့အောက်လွှတ်တော်နေရာတွေအတွက်ဒီမိုကရက်တီအနိုင်ရဖို့များနေပါတယ်။ဒါကြောင့်လည်းအောက်လွှတ်တော်မှာတော့ဒီမိုကရက်ကအများစုနဲ့ချုပ်ကန့်နိုင်တဲ့လားလာတော့ရှိနေပါတယ်။ကိုယ်စည်တရားရှိတဲ့ထက်လွှတ်တော်မှာတော့51-49ကပ်ပြီးတော့အတားနဲ့ Republican ဘက်ကလက်ရှိလွှတ်တော်ကိုလှမ်းမိုးထားတာကိုပဲ Republican နေနဲ့ဆက်ပြီးတော့ထိန်းထားနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါဟာလေသမ္မတဒေါ်နယ်ထရန့်ရဲ့နောက်ဆုံးအချိန်ထိကိုမဲဆွယ်စည်းရုံးမှုတွေကြောင့်လို့ပြောအောင်ပါခင်ဗျာ။